ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးရုံးတပ်ဖြတ်တယ်လို့ဆိုတဲ့မြန်မာအစိုးရစစ်တပ်အပေါ်အရေးယူတန်းခတ်ရေးပါတီနှစ်ရပ်ပေါင်းအဆိုပြုတဲ့ဥပဒေချမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီကကြာသပတေးနေ့မှအတည်ပြုလိုက်ပါတယ်။ကော်မတီအဖွဲ့ဝင်အားလုံးထောက်ခံခဲ့တဲ့ Burma Act ဥပဒေချမ်းဟာအောက်လွှတ်တော်မှာအခုရောက်ရှိနေပြီးတော့ဆွေးနွေးမဲခွဲမခွဲအောက်လွှတ်တော်အမတ်တွေစဉ်းစားနေကြပါပြီ။ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်ခဲ့တယ်လို့တခြားလူနည်းစုတိုင်းရင်းသားတွေအပေါ်ခြောက်ခြားပွဲလုပ်ရက်တွေလုပ်နေတဲ့စစ်တပ်အပေါ်သူတို့လုပ်ရက်တွေအတွက်အရေးယူဖို့လိုအပ်တယ်လို့အောက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌအယ်လီယက်အန်ဂါကပြောကြားခဲ့ပါတယ်။တကယ်လို့ဘာမားအိတ်ဥပဒေချမ်းထဲမှာမြန်မာစစ်တပ်မှပြုပြင်ပြောင်းလဲမှုတွေမလုံမချင်းအမေရိကန်ကစစ်ရေးအကူအညီတိုးမပေးဖို့စစ်ရာဇဝတ်မှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေအပါအဝင်လူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုအလုံးကိုအစီရင်ခံစာပြုစုဖို့ပြည်ဝင်ခွင့်ဗီဇာနဲ့ဗန္ဒာရေးဆိုင်ရာကန့်သတ်မှုတွေလုပ်ဖို့ဒီလိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးပေးဖို့နဲ့ Twin Threat ကြောင်းမြတ်တူဖော်ရေးကဏ္ဍအပါအဝင်မြမစီးပွားရေးမှာစစ်တပ်အခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်ပြုပြင်ပြောင်းလဲရေးတွေပေးအားပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။ဒီဥပဒေချမ်းကိုအောက်လွှတ်တော်မှာရောအထက်လွှတ်တော်မှာပါအတည်ပြုမယ်လို့မျှော်လင့်တဲ့အကြောင်းလွှတ်တော်မှ Elliot Anga ကပြောကြားပါတယ်။Burma Act နဲ့ဆင်တူတဲ့ Defense Authorization Act ဥပဒေချမ်းတုန်းကတော့မြန်မာနိုင်ငံဆိုင်ရာအပိုင်းကိုအောက်လွှတ်တော်မှာအတည်ပြုနိုင်ခဲ့ပေမဲ့အထက်လွှတ်တော်ကအတည်မပြုတဲ့အတွက်ဥပဒေဖြစ်မလာခဲ့ပါဘူး။ Rohingya ဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရရောစစ်တပ်ကပါလူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်တွေကိုလက်မခံပေမဲ့ပြစ်မှုကျူးလွန်ခဲ့တယ်လို့ဆိုသူတချို့ကတော့အရေးယူခဲ့ပါတယ်။